Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အသံကနေ2019ခုနှစ် September 12ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Kilometer 16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ American နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအစ်မြင့်ဆွေးနွေးပွဲတွေပြန်ဆောက်ဖို့ပြင်ဆင်နေကြမှာပဲရင်းနှီးမှုကိုပြတ်သားတဲ့အစီအစဉ်တစ်ခုတရုတ်နိုင်ငံကဒီနေ့ပဲကျင်းပလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်လူဝင်ကြတဲ့နေရပ်ပြန်ရေးမအောင်မမြင်ဖြစ်ရတာမြန်မာစုရမှာတာဝန်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဆက်တဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့သူကျင်းပပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရှမ်းပြည်နယ်ချိုင်းလိုမြို့မှာကျင်းပပြုလုပ်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီး
တော့အဲ့ဒီရှေ့ကနေရင်ဒီ BPP 6ကြည့်ဘုနာအဲ့မှာတနရုတ်ကတော့ဒီဘုံမှုကျောက်တောင်တာမျိုးထောင်းဥဆောင်ပြီးတော့တက်မယ်ဗျအ
ေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရခိုင်ဒုက္ခပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဒီအေးရခိုင်လက်နက်ကိုင်အဖွဲ့ကမြန်မာတပ်မတော်ဘက်ကဆက်တက်လေတွေကိုဘူးဒူတော်မြို့နယ်မှာတိုက်ခိုက်ခဲ့တဲ့အကြောင်းအပါဝင်လက်ကျုံးလူသတ်မှုနဲ့ပတ်သက်ပြီးတည်ထောင်ချမှတ်ခံလိုက်ရတဲ့မြန်မာနိုင်ငံသားနှစ်ယောက်ပြစ်ဒဏ်ကလွတ်မြောက်ဖို့ဗန်ကောက်မြို့မှာဗားရီစတင်လှုပ်ရှားနေကြပါသလဲတခါထိုင်းနိုင်ငံမှာမြန်မာနိုင်ငံသူတဦးစိတ်ကြွဆေးပြားနေတဲ့အတူဖမ်းဆီးခံလိုက်ရတဲ့ဆိုတဲ့အကြောင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင့်လည်းမတိုင်ခင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မတို့ကအရင်ကြေညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအစ်မြင့်ဆွေးနွေးပွဲတွေပြန်ဆောက်ဖို့ပြင်ဆင်နေကြမှာပဲရင်းနှီးမှုပြတ်သားတဲ့အစီအစဉ်တစ်ခုကိုတရုတ်နိုင်ငံကဒီနေ့ပဲကျင်းပလိုက်ပါတယ်။ဝန်သားနဲ့ပဲပီဆက်တို့လိုအမေရိကန်လေယာဉ်ထွက်ကုန်တွေကိုဝယ်ယူဖို့စဉ်းစားနေတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရကောင်ဖန်းကပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရဲ့စိတ်စင်နာကောင်းတဲ့လုပ်ရည်တွေကိုကြိုဆိုကြောင်းနဲ့ကုန်သွယ်ရေးဆွေးနွေးညှိနှိုင်းမှုတွေမှာအခြေအနေကောင်းတွေပေါ်ထွက်လာအောင်ဖန်တီးနိုင်မှုမျှော်လင့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။မတ်ထရန့်ကတော့ဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်အောက်တိုဘာလ1ရက်နေ့ကစလို့အခွင့်အရေးတိုးမြင့်ကောက်ခံမှုစီစဉ်ထားတာကို15ရက်နေ့ထိရွှေ့ဆိုင်းလိုက်ကြောင်းမနေ့ကပဲကြေညာခဲ့တာပါအောက်တိုဘာ1ရက်နေ့ကတရုတ်နိုင်ငံထူထောင်တဲ့190ပြည့်မဲ့ချိန်ဖြစ်တာကြောင့်သွင်းကုန်ကောက်ခံမဲ့အစီအစဉ်ကိုစိုင်းငံ့ထားဖို့တရုတ်တူဝန်ကြီးချုပ်လူဝေးကမြစ်တရက်ခံခဲ့တယ်လို့လည်းမနေ့နောက်ပိုင်းမှာမတ်ထရန့်ကတူတာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ဒီလစက်တင်ဘာ19ရက်နေ့ကစလို့ထပ်မံကတ်တပ်ဖို့စီစဉ်ထားတဲ့အမေရိကန်ကုန်ပစ္စည်းတွေကတချို့ကိုတရုတ်နိုင်ငံကဖယ်ရှားပေးလိုက်တဲ့အကြောင်းမနေ့စောပိုင်းကကြေညာခဲ့ပြီးနောက်မှာပဲသမ္မတထရန့်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကကန့်သတ်မဲ့စီးနှင်းကနေဖယ်ရှားပေးလိုက်တဲ့ကုန်ပစ္စည်းတွေမှာတော့ပဇွန်၊ကင်ဆာရောဂါတက်ပြည့်ရေးမှာအသုံးပြုတဲ့စစ်ပစ္စည်းတွေ၊စက်မှုလုပ်ငန်းသုံးချောစီနဲ့လုပ်ငန်းသုံးဓာတ်ရုပ်ပစ္စည်းတွေလည်းပါဝင်ကြပါတယ်။
အီရန်သမ္မတဟာဆန်ရူဟာနီအနေနဲ့ဆေးဆက်ညှိနှိုင်းမှုတွေလုပ်မယ်ဆိုရင်အီရန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားကောင်းဖယ်ရှားပေးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်သမ္မတနဲ့ဆွေးနွေးဖို့သူ့ဘက်ကပြဿနာမရှိဘူးလို့လည်းသမ္မတထရမ့်ကပုတ်ထုနေတော့ကပြောပါတယ်။လက်ရှိအီရန်ရဲ့အခြေအနေဟာအတော်ဆိုးနေတဲ့အတွက်ဒီအခြေအနေကိုအီရန်ဘက်ကပြင်ဖို့လိုတယ်လို့ပြောကြားပါတယ်။အီရန်ပေါ်တန်ခတ်အရေးယူမှုတွေပိုပြီးပြင်းထန်လာသလိုငွေကြေးအကျပ်တဲကြုံတဲ့အခြေအနေကလည်းပိုဆိုးလာတာကြောင့်အီရန်ဘက်ကသဘောတူညီမှုတစ်ခုခုရဖို့လိုလားနေတယ်လို့အမေရိကန်သမ္မတကဆိုပါတယ်။ဒါပေမဲ့အီရန်ဘက်ကတော့သူ့အပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ထားသည်၍တွေးဆဆွေးနွေးမှာမဟုတ်ဘူးလို့ပြောကြားထားပါတယ်။ပိတ်ဆို့မှုတွေလုပ်ပြီးဆွေးနွေးတာဟာဘာအဓိပ္ပာယ်မှမရှိဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပုတ်ထုနေ့ကပဲပြောပါတယ်။အီရန်ရဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေထရမ့်အစိုးရ2018ခုနှစ်မှာနှုတ်ထွက်ခဲ့ပြီးတာခတ်ပိတ်ဆို့မှုတွေကိုပြန်လည်ချမှတ်နေပါတယ်။အီရန်ဘက်ကလည်းသဘောတူညီချက်မှာကန့်သတ်ချက်တွေကိုချိုးဖောက်နေပါတယ်။စာချုပ်ထဲမှာပါတဲ့အတိုင်းပြန်လည်လိုက်နိုင်ရင်အီရန်ကိုချီးငွေဒေါ်လာ15ဘီလီယံအထိပေးမယ်လို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့ဆွဲဆောင်ပြောကြားနေပါတယ်။ဒီလာတဲ့ကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံမှာအမေရိကန်သမ္မတနဲ့အီရန်သမ္မတရူဟာနီတို့တွေ့ဆုံစကားပြောနိုင်ရတဲ့အတွက်လည်းပြင်သစ်သမ္မတကကြိုပမ်းပေးနေပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲဆိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်မှာလုပ်ပိုင်ခွင့်အာဏာသက်မဲ့ပြတ်ထက်မဲ့ဆုံးဖြတ်ချက်တွေကိုအောက်လွှတ်တော်တရားရေးကော်မတီကဒီနေ့ပဲမဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။မဲခွဲကိုစီစဉ်ထားတဲ့ဆုံးဖြတ်ချက်မှာတော့သမ္မတပေါ်တရားစွဲနိုင်မဲ့လုပ်ငန်းစဉ်တွေအကြံပြုချက်တွေရရှိနိုင်အောင်ကော်မတီဥက္ကဋ္ဌကအစည်းအဝေးကျင်းပခွင့်ပေးနိုင်မှုလည်းပါဝင်ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးမှုတွေမှာပုံမှန်လုပ်နေကြကော်မတီရဲ့ကြားနာပွဲတွေမျိုးလိုမဟုတ်ပဲ တီတွေကိုအချိန်ပိုကြကြမင်းမြန်းဝင်လည်းရရှိမှာပါသမ္မတရဲ့ဥပဒေရထောက်ကူပြုဖွဲ့တွေအနေနဲ့အချက်လက်ကောင်းခံတာတွေကိုစာရေးသားတုံ့ပြန်မှုလည်းဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်စုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်မှာနောက်ထပ်လုပ်ပိုင်ခွင့်တွေထည့်သွင်းခြင်းအပြင်တရားစွပ်စုကိုကျိုးပန်းတဲ့ကြားနာပွဲတွေဟာလွှတ်တော်အတွက်ရောအများပြည်သူအတွက်ပါသတင်းအချက်လက်တွေပြည့်ပြည့်စုံစုံပေးနိုင်မှာဖြစ်တဲ့အကြောင်းနဲ့ဒီချိန်ထဲမှာပဲသမ္မတဘက်ကလည်းသူ့ပေါ်ဆွဆွဲချက်တွေကိုတုံ့ပြန်ဝင်ရမှာဖြစ်တဲ့အကြောင်းကော်မတီဥက္ကဋ္ဌဂျယ်ရင်နယ်လာကပြောဆိုခဲ့တာပါကော်မတီမှာမဲခွန်းဆုံးဖြတ်ပြီးရင်တော့အတိုက်ခံဒီမိုကရက်တစ်ကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်တစ်ခုလုံးမှာမဲခွန်းမှာဖြစ်ပြီးသမ္မတရဲ့ Republican Party ကအများစုဖြစ်တဲ့ထက်လွှတ်တော်မှာတော့မဲခွန်းနိုင်မယ့်အလားအလာသိမ့်မရှိပါဘူးသမ္မတကခွန်ဆောင်ထားတဲ့မှတ်တမ်းတွေရှယ်ကွဲဖြစ်စရာကိစ္စတွေအတွက်ငွေပေးနှုတ်ပေးခဲ့ရပြီးသမ္မတပိုင်တဲ့ဟိုတယ်တွေလုပ်ငန်းတွေမှာလူလူခွန်ကရလာတဲ့ငွေကြေးတွေကိုသုံးစွဲနေရတယ်ကိုထုတ်ပြန်ပေးဖို့ပြက်ကွက်တဲ့ကိစ္စတွေကိုပေါ်ထုတ်နိုင်မှုလဲလွှတ်တော်ရဲ့ဥပဒေရေးကော်မတီတွေကစူးစမ်းနေကြတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကနေသမ္မတလောင်းအဖြစ်ဝင်ရောက်အရွေးခံနိုင်ဖို့စ조사နေကြသူ10ယောက်ရဲ့စကားစစ်ထိုးပွဲကိုဒီကနေ့ကြာသပတေးညမှာပြုလုပ်မှာဖြစ်ပါတယ်။ဒီကနေ့စကားစစ်ထိုးပွဲမှာတော့သမ္မတလောင်းဖြစ်လာဖို့ပြိုင်ဆိုင်နေသူတွေထဲမှာလူကြိုက်များနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့အဲလိဇဘက်ဝါရင်နဲ့ဘာနီဆန်ဒက်စ်တို့ဘာပြောမလဲဆိုတာကိုအဓိကအာရုံစိုက်ကြမယ်လို့ပြောလင်းရပါတယ်။ရှင်းနှစ်ကျင်းပမဲ့သမ္မတရွေးကောက်ပွဲကြရင်လက်ရှိသမ္မတဒေါ်နယ်ထရမ့်ကိုစိန်ခေါ်ပြန်ဆိုင်နိုင်ဖို့ဒီမိုကရက်ပါတီဘက်ကစူးစမ်းနေကြသူစုစုပေါင်း10ယောက်အခုကျန်ပါတယ်သမ္မတလောင်းအဖြစ်ဝင်ကြွေးဝေအရွေးခံနိုင်ဖို့စူးစမ်းသူအရင်တုန်းကအယောက်20ကျော်ရှိခဲ့ပေမဲ့ပါတီကတတ်မှတ်တဲ့အများထောက်ခံမှုနှုံးနဲ့ရမုံငွေလုံလုံလောက်လောက်မရသူတွေဆက်ပြီးရှင်ပြိုင်ခွင့်မရကြတော့ပါဘူးစကားစစ်ထိုးပွဲတွေကိုဇူလိုင်လမှစတင်ခဲ့ပြီးဒီကနေ့ကတော့တတိယအကြိမ်ပြုတ်လုတာပါလောလောဆယ်စစ်တမ်းတွေအရဒုသမရာဟောင်းဂျိုးဘိုင်ဒန်ကထောက်ခံမှုနှုံး30ရာခိုင်နှုံးနဲ့ရှေ့ကပြေးနေပါတယ်။ဟာဗတ်တက္ကသိုလ်ပါမောက်ခါဟောင်းအထက်လွှတ်တော်အမတ်အလစ်ဇဘက်ဝါရင်နဲ့ဒီမိုကရက်တစ်ဆိုရှယ်လစ်လို့ခန့်ယူထားတဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒက်စ်တို့ကလည်းထောက်ခံမှုနှုံးအတူတူလောက်ရရှိထားကြပါတယ်။ဂျန်နဲ့သူတွေကတော့တနိုင်ငံလုံးသဘောထားကောက်ခံမှုတွေမှာရရှိတဲ့ထောက်ခံမှုက30ရာခိုင်နှုံးထက်မကျော်ကြပါဘူး။ဒီကနေ့ည Texas V နဲ့ Houston မြို့မှာလုပ်မဲ့စကားစစ်ထိုးပွဲကိုတနိုင်ငံလုံးကိုရုပ်မြင်သံကြားကနေပြသမှာဖြစ်ပါတယ်။
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ရောရိုဟင်ဂျာဒုက္ခသည်တွေနေရပြည်ရေးမအောင်မြင်ဖြစ်ရတာမြန်မာစစ်အုပ်မှတာဝန်ရှိကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနေရပြည်နိုင်မှုကြိုးပမ်းရမှာရိုဟင်ဂျာတွေယုံကြည်စစ်ချအောင်မြန်မာစစ်အုပ်ကဆောင်ရွက်နေတာမတွေ့ရကြောင်းဝန်ကြီးချုပ်ရှိခါစင်နာကမနေ့နောက်ပိုင်းမှာပဲလွှတ်တော်မှာပြောလိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအပြည့်အဝပြင်ဆင်ထားပြီးဖြစ်ပေမဲ့လည်းအခုချိန်ဒီနေရပြည်ရေးအစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေရကြောင်းပြောဆိုခဲ့တယ်လို့တရုတ်အိန္ဒိယနဲ့ဂျပန်တို့လိုအာရှနိုင်ငံတွေဝန်ဝင်ကူညီကြဖို့လည်းတိုက်တွန်းခဲ့ပါတယ်တိုင်းနဲ့ချီတဲ့ဒုက္ခသည်တွေကတချို့ကိုနေရပြန်ပူရေးနှစ်နိုင်ငံတာဝန်ရှိသူတွေဒုတိယချင်းဖြစ်ပြီးခဲ့တဲ့လတဲ့စီစဉ်ခဲ့ပေမဲ့မောင်မင်းဖြစ်ခဲ့ပြီးတဲ့နောက်အပြန်အလှန်ပြစ်တင်ဝေဖန်မှုတွေထွက်ပေါ်နေတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေကတော့ဒုက္ခသည်တွေနေရမပြန်နိုင်တဲ့အဓိကအကြောင်းရင်းဟာ ARSC ဆွေရအုပ်စုရဲ့ချိန်ချမှုကြောင့်ဖြစ်တဲ့အကြောင်းဒုတိယချင်းနေရပြန်ရေးစီစဉ်နေမောင်မင်းဖြစ်ခဲ့ပြီးနောက်မှာပဲပြောဆိုထားတာပါနောက်ဆုံးချင်းနေရပြန်ပူရေးလုပ်ငန်းစဉ်စီစဉ်ထားတဲ့ရန်နာနီကမှဒုက္ခသည်များဆိုင်ကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒုက္ခသည်တွေကိုနေရပြန်ဖို့ဆန္ဒရှိမရှိသဘောထားကောက်ယူခဲ့တဲ့အတွက်အစီအစဉ်ထိခိုက်ခဲ့ရတာလို့လည်းဆွဆွဲထားပါတယ်
အမေရိကန်ပြည်ထောင်စုမှာ e-cigarette ထဲထည့်ပြီးတောက်ရတဲ့အရသာအမျိုးအစားအများစုကိုဈေးကွက်မှာတားမြစ်ဖို့အစိုးရကစတင်ဆောင်ရွက်နေပါပြီ e-cigarette တောက်လို့လူအသက်တွေဆုံးရှုံးနေတဲ့ထဲမှာကလေးငယ်တွေလည်းပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်အမေရိကန်တိုင်းနိုင်ငံလုံးမှာ e-cigarette တောက်လို့6ရောက်ထက်မနည်းသေဆုံးပြီးတော့ယာနဲ့ချီနာမကျန်းဖြစ်နေကြချိန်မှာဒီကိစ္စကိုကြက်မှတ်ကင်တွယ်ဖို့အတွက်ထရမ့်အစိုးရကကြီးညာတာပါe-cigarette တောက်သူတွေထဲမှာယောဂါဖော်မပြနိုင်တဲ့နာမကျန်းဖြစ်မှုတွေအခုလပိုင်းတွေမှာပိုများလာပါတယ်။နေမကောင်းသူအများအပြားဟာဆေးကြောင်တွေတဲ့အရသာထည့်ပြီး e-cigarette တောက်ကြတာကြောင့်ဖြစ်နိုင်တယ်လို့ဆရာဝန်တွေကပြောပါတယ်။ကျန်တဲ့သူတွေကတော့ပုံမှန် e-cigarette တောက်ကြလို့နေမကောင်းဖြစ်နေကြတာပါ။ e-cigarette လုပ်ငန်းဟာတိတ်ကိုကြီးတဲ့စီးပွားရေးလုပ်ငန်းကြီးဖြစ်လာနေတယ်လို့သမ္မတထရမ့်ကပြောပါတယ်။ပ ုံမှန်ဆဲလိတ်တောက်တာထက် e-cigarette တောက်တာကကျန်းမာရေးနဲ့ပတ်ဝန်းကျင်ကိုမထိခိုက်စေဘူးဆိုပြီး e-cigarette လုပ်ငန်းလုပ်သူတွေကပြောနေကြပါတယ်။ဒါပေမဲ့နာမကျန်းဖြစ်မှုတွေကြားရအရသာထည့်ပြီးတောက်နိုင်နေဆိုတဲ့ကြော်ညာတွေကြောင့်ကလေးငယ်တွေကြားမှာပါ e-cigarette တောက်တာခက်စားလာနေပါတယ်။ဒါကြောင့်ပူစီနံပယုတ် PK Bubble Gun နဲ့တည်တည်အရသာအပါအဝင်ကလေးတွေကြားမှာလူကြိုက်များတဲ့အရသာတွေကိုတားမြစ်မယ်လို့ကျမရေးနဲ့လူမှုဖူလုံရေးဝင်ကြီးကအင်ဘူရောအိုဗာယုံကမှပြောကြပါရဲအမေရိကန်တွေကတချို့ပြည်နယ်တွေမှာမျိုးနေတွေမှာတော့ဒီ e-cigarette တောက်တာကိုလုံးဝတားမြစ်ထားပါတယ်ဆက်လက်ဖျောက်ချင်သူတွေအတွက် e-cigarette ကအထောက်အကူဖြစ်တယ်ဆိုရဲပြောဆိုမှုတွေနဲ့ပတ်သက်လို့တက်တည်မပြနိုင်ဘူးလို့သိပ္ပံပညာရှင်တွေကပြောပါရဲ
ဗြိတိန်ပါလီမန်ကသတင်းငါးပတ်ကြာဆိုင်ငံ့မှုအကြောင်းချပြချက်ပေးရမှာအဲလစ်ဘက်ပြည်မကြီးကိုလင်းလယ်ပြောဆိုခဲ့တာမျိုးမရှိတဲ့ကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောလိုက်ပါတယ်။လွှတ်တော်ကိုဆန်ခံလိုက်တာဟာတရားဝင်မှုမရှိကြောင်းစကော့တလန်တရားရုံးကဆုံးဖြတ်လိုက်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဝန်ကြီးချုပ်ကပြောလိုက်တာပါ။လွှတ်တော်လုပ်ငန်းတွေကိုတော့မနေ့ကစလို့အောက်တိုဘာလ14ရက်နေ့ထိဆိုင်ငံ့ထားပါတယ်။ဝန်ကြီးချုပ်ကတော့ဆွဆွဲချက်တွေဟာလုံးဝမှန်ကန်မှုမရှိတဲ့ကြောင်းဒီနေ့ပဲတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်။
ကျူဘားနိုင်ငံမှာဒီဇယ်စီအကြီးအကျယ်ပြတ်တောက်နေတာကြောင့်စွမ်းအင်ပြဿနာကြုံနေတယ်လို့သမ္မတမီဟဲလ်ဒီယက်စ်ကနယ်ကပြောကြားလိုက်ပါတယ်စွမ်းအင်ပြတ်လတ်မှုကြောင့်တယ်ယူပို့ဆောင်ရေးနဲ့လျှက်စစ်မှုပေးဝေမှုထိခိုက်နိုင်တယ်လို့သမ္မတကနိုင်ငံတော်ကိုရုပ်မြင်သံကြားပေါ်ကနေပုံထုံးလေးကကြေညာပါတယ်အမေရိကန်ရဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုရဲ့ကြက်တွေဖြစ်တယ်လို့လည်းသူကအပြစ်တင်ပါတယ်ကျူဘားနိုင်ငံဟာစီးပွားရေးအချက်အလက်ကြုံရတဲ့အထူးကာလတွေကိုရောက်နေတယ်လို့ဆိုပါတယ်လောင်စာဆီမရှိတဲ့အတွက်အစိုးရဆက်ယုံတချို့ရဲ့လုပ်ငန်းတွေရပ်နှားထားရမယ်လို့စီးပွားရေးဝန်ကြီးကပြောကြားပါတယ်ရှင
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချိန်ညာပေးသွားခဲ့တာဖြစ်ပါတယ် VOA မြန်မာဘိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါးတွေနဲ့သတင်းလာတွေကိုတင်ပြပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အချိန်တုန်းမှာကျင်းပဖို့စီစဉ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအကြောင်းနဲ့စတင်ပြောပြချင်ပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကဖိတ်ကြားထားတဲ့အချိန်တုန်းမှာကျင်းပမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲကိုမြောက်ပိုင်းမဟာမိတ်၄ဘွဲ့လုံးတက်ရောက်မှာဖြစ်ကြောင်းအေးရခိုင်အဖွဲ့ရဲ့ပြောခွင့်ရကပြောလိုက်ပါတယ်။ဒီဆွေးနွေးပွဲမှာစီးရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့တက်မတော်ဘက်ကဆုံးဖြတ်ချက်ပေးနိုင်သူတွေပါဝင်လာမယ်လို့လည်းမဟာမိတ်အဖွဲ့ကဘက်ကမျောလင့်ထားသလိုတက်မတော်ဘက်ကလည်းပါဝင်တက်ရောက်ဖို့ရှိနေပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ကငင်းချမ်းရေးဆွေးနွေးဖို့အတွက်ကျိုင်းတုံမြို့မှာဒီလ16ရက်နဲ့18ရက်နေ့တွေမှာတွေ့ဆုံဆွေးနွေးဖို့ KIO ကချင်း PSLF တအံပလောင် MNDJP ကိုကန်းနဲ့ ULA ရခိုင်အဖွဲ့တွေကိုဒီလ9ရက်နေ့နေ့စွဲနဲ့ဖိတ်ကြားထားတာပါULA ရခိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကသူတို့အဖွဲ့အနေနဲ့ဒီဖိတ်ကြားချက်ကိုလက်ခံပြီးတက်ရောက်ဖို့ရှိနေကြောင်းအခုလိုပြောဆိုပါတယ
်ဒီတိုင်းတုံမှာဖြစ်ဖို့ကတော့ဖိတ်ကြားသွားပြီလို့ပြောတယ်ဆိုတော့ဒီတိုင်းတုံမှာ18ရက်နေ့ဖြစ်မယ်လို့ပြောလိုက်တာအဲ့ဒါရဲကိုတော့ဥစ္စာပေါ့နော်16လ18လတော့အဲ့ဒီမှာဟိုထန်းကြီးနေလားအပြည့်ပြည့်လားတော့မသိဘူးဆာမဲ့ကျွန်တော်စီကိုပို့လာတဲ့ဆာမှာတော့18ရက်နေ့လို့တော့ပြောတယ်ဆိုတော့အဲ့ဒီ16ရက်ကဘယ်ဖြစ်ဖြစ်16ရက်ဖြစ်ဘောနော်အဲ့မှာကျွန်တော်တို့ဘက်ကတော့ဒီဗိုလ်မှူးချုပ်ဒေါက်တာမျိုးထောင်းဦးဆောင်ပြီးတော့တက်မယ်ဗ
ျကြံဖွဲ့တွေတက်ရောက်မဲ့အလားအလာကို
အာတက်မယ်ဒီဟာကကျွန်တော်တို့ဒီဟိုကြလေဒီနောက်ပိုင်းမှာမယ်လေးဖွဲ့လုံးဟိုကြီးနိုင်ပြီးတော့မှဟိုတက်မယ်ဆိုပြီးတော့ဒါဆုံးဖြတ်တာလို့ပြောတယ
် KIO တချင်ဖွဲ့ကလည်းတက်ရောက်ဖို့ပြင်ဆင်ထားပြီးဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ကျောင်းလူကရောတိုင်းတုံဖီဝဲကိုအဲတက်ဖို့အားလုံးကပြင်ဆင်ပြီးသားဖြစ်ပါတယ်။ကျောင်းလူကရောမနေ့ကမဟုတ်လို့ရှင်တဲ့တစ်ခါပေါ့တက်တော့မဟုတ်လို့ရှင်တဲ့၁၄ရက်နဲ့မှာဒီကျွန်တော်တို့လည်းကဌာနချုပ်ကနေထွက်ဖို့ကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်
။ကျိုင်းတုံဆွေးနွေးပွဲကိုဖိတ်ကြားထားတဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ဟာတနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖြစ်ပြီးလက်ရှိမှာ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးကိုဆွေးနွေးနေတာဖြစ်ပါတယ်မဟာမိတ်၄ဘွဲ့မှာ PSLF တအန်းပလောင် MNDJP ကိုကိုင်းနဲ့ ULA ရခိုင်အဖွဲ့၃ဘွဲ့ကတော့အစိုးရတက်မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့သလိုငင်းချမ်းရေးဆွေးနွေးပွဲကိုလည်းပန်ဆန်းဒါမမို့မိုင်းလာနဲ့တရုတ်ပြည်တနေရရာမှာဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်လာမဲ့ကျိုင်းတုံဆွေးနွေးပွဲမှာတော့စီရေးကိစ္စတွေကိုဆွေးနွေးဖို့တက်မတော်ဘက်ကပါပါဝင်ဖို့လိုအပ်နေကြောင်းခိုင်တုခကဆက်ပြောပါတယ်
အ အဒီကကတော့ဒီလာမေဆွေးနွေးပွဲမှာဗမာစစ်တပ်ဘက်ကနေပြီးတော့အဆုံးဖြတ်ပေးနိုင်တဲ့ပုံစံတွေတက်မတက်ဆိုတဲ့ဥစ္စာနဲ့ဆိုင်ကြရဟိုတစ်ခါတုန်းကလည်းပဲဗမာစစ်တပ်ဘက်ကသူတို့ဒီတကယ်ဆုံးဖြတ်နိုင်တဲ့တပ်ဘက်ကလူတွေမပါဘူးအဲ့ဒါကြောင့်မလို့ဆွေးနွေးပွဲကတိုက်ပြီးတော့မထီရောက်ဘူးလို့ပြောလို့ရတာဘုရားဒီတကြိမ်မှာတပ်ဘက်ကလူတွေပါလာမေဆိုတဲ့ဥစ္စာကသူတို့အရင်
ကျွန်တော်တို့ကဟိုအဆုံးသွန်ကြည့်ဟိုကိုယ်ကမပြီးဘူးလေဆိုတော့အဲ့ဒီမှာဗမာစစ်တမ်းနဲ့ညှိဖို့လိုတာပေါ့တမ်ဘရောဘက်ကပါဝင်တယောက်ရေးနဲ့ပတ်သက်လို့တမ်ဘရောဒရင်မှန်ပြန်ချရေးအဖွဲ့အတွင်းမှုဘုံမှုချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်ကျွန်တော်ပြောနိုင်တာတော့ရှိပါတယ်ရှိတယ်ကျွန်တော်တို့ဒီ
NRBCA ဥက္ကဋ္ဌအောင်မှာသူတို့လိုအပ်တဲ့အပိုင်းကိုကျွန်တော်ဆွေးနွေးပါလိမ့်မယ်ဗျာပြီးခဲ့တဲ့ဆွေးနွေးပွဲတွေမှာဘိုင်လက်ထရယ်ကနှစ်ဖက်30ချက်တွေကိုပြန်လည်ဆွေးနွေးကြပြီးနယ်မြေတတ်မှတ်ဖို့အတွက်လည်းဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဟာမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ဩဂုတ်လ30ရက်နေ့ကကျိုင်းတုံမြို့မှာနောက်ဆ
ဆိုတာနဲ့ပတ်သက်ပြီးတော့ကုမှုသောပြောပြသားဖြစ်ပါတယ်အခုလိုညဉ့်ဆိုင်ဆွေးနွေးဖို့ရှိနေချိန်မှာပဲရခိုင်ပြည်နယ်မှာညဉ့်ညက်မှုမရပဲထိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုလည်းတင်ပြပေးကြပါတယ်ဘူးသူကြောင့်မြို့နယ်မှာတပ်မတော်ရဲ့ဆက်လီတွေတိုက်ခိုက်ခံရတယ်လို့ဒေသခံတွေပြောတာကိုရခိုင်နယ်နဲ့ကိုင်အဖွဲ့အေပြောခွင့်ရကလည်းအတည်ပြုပြောဆိုလိုက်ပါတယ်တပ်မတော်ဘက်ကဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အတည်ပြုချက်မရပါဘူးမင်းများမျိုးနယ်ထဲမှာတော့တမတော်ရင်တန်းကိုအေကဘုံခွဲတိုက်ခိုက်တယ်လို့တမတော်ဘက်ကပြောပါတယ်တိုက်ပွဲတွေဖြစ်တိုင်းမှာလည်းဖြစ်နေတဲ့နေရာပတ်ဝန်းကျင်ကရွာသူရွာသားတွေထွက်ပြေးနေကြပါတယ်စင်မီမငိမ့်သေးတဲ့ရခိုင်ပြည်နယ်တွင်းကအခြေအနေကိုထိုင်းခြေဆိုင်ပြည်သတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တွင်စစ်ရေးလှုပ်ရှားနေတဲ့တမတော်စစ်ကြောင်းနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါမနေ့ကမွန်လွဲပိုင်းလောက်မှာရသေးတောင်နဲ့ဘူရီတောင်မြို့နယ်အဆက်ခွတ်ဆုံကျေးရွာနီးမှာမြန်မာစစ်တပ်ကနေစီးနင်းလာတဲ့ဆက်တပ်လှေကိုသူတို့ဘက်ကတိုက်ခတ်ခဲ့ကြောင်းအေးအေးရခိုင်လက်နက်ကိုင်ဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဘူရီတောင်ဘက်မှာမနေ့ကလည်းပဲဒီထိုးစစ်ရှင်ဖို့ဒီအင်အားဖြည့်ဖို့တက်လာတဲ့မြန်မာစစ်တပ်ရဲ့ဆက်လက်တရှို့ကိုကျွန်တော်တို့ဘက်ကနေပြည်တော်တာဝဟန်တတိုက်ခိုက်တာတွေတော့ရှိတယ်အဲ့မှာဆက်လက်၃စီးအထူးကြားစမှုအသေးစိတ်တော့ကျွန်တော်စီလည်းရောက်မှာပါတယ်
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့သူတို့စီကိုအသေးစိတ်သတင်းရောက်မလာသေးဘူးလို့လဲခိုင်တုခကပြောပါတယ်။မနေ့ကဘူရီတောင်ရေချောင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြင်တွေ့ခဲ့ရတဲ့အခြေအနေကိုဖွတ်ဆုံကြေးဝါဓာတုကအခုလိုပြောပါတယ်။အဲ
ဒီဖွတ်ဆုံအမှားအိုင်ဆိုတာရှိတဲ့ဖွတ်ဆုံအိုင်နားလောက်မှဖြစ်ကြတယ်။မြန်မာတပ်မတော်ကစစ်ကြောင်းဆက်လာတာကိုနှစ်ဦးနှစ်ဖက်တွေ့ပြီးတော့အမှားချစ်ခတ်မှုတွေရှိရပေါ့ဗော။မြန်မာတပ်မတော်တက်တက်နဲ့ဒီငါးကြီးလာရင်မစည်းလုပ်သွားလို့ပြောမြန်မာတပ်မတော်ကတော့ဒီနဲ့ဖြည့်ရလို့ပြောဒိနာမရှိရဲ့ခြေရောကလူတွေမြင်လိုက်တယ်လေ
တိုက်ပွဲဖြစ်ပွားပြီးမြန်မာစစ်တပ်ကနေလက်နက်ကြီးငယ်တွေနဲ့ပြစ်ခတ်နေမှုကြောင့်အနီးဝန်းကျင်ကရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့ဝတ်ဆောင်ကြေးရွာသားကပဲဆက်ပြောပါတယ
်ရဟန်းတက်တော်ဖက်ကဖြည့်ပြီးတော့သူတို့ကပျောက်သွားတယ်မြန်မာတပ်မတော်ကအဲခြေရောကိုဖြူပြီးလက်နက်တွေနဲ့ပြစ်တယ်လူတွေဘိုးတော့မထိဘူးပေါ့အဲနာမရှိရဲ့ကဝတ်ဆောင်ရဲ့ဇေယျမြိုင်အိုးဖောက်ကျေးနော်တို့အကုန်သူတို့ဖြတ်ပြေးကြတယ်လေရောမမနေရတော့မနေရ
တိခတ်တိုက်ခိုက်မှုဖြစ်ပွားတဲ့နေရာဟာရသိတောင်မြို့နယ်ဥဖောက်ရွာနဲ့ဘူရီတောင်မြို့နယ်ခွားဆုံကျေးရွာကြားမေယူမြစ်တက်ကသုံးခွမြစ်ချောင်းဆုံတဲ့နေရာမှာဖြစ်ပွားခဲ့ကြောင်းခွားဆုံကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကပြောပေမဲ့တိခိုက်မှုအခြေအနေကိုတော့မသိရှိဘူးလို့ပြောပါရယ်မနေ့ကမင်းပြမြို့နယ်ထဲမှာအေအေဖွဲ့နဲ့မြန်မာစစ်သားတို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုလည်းခိုင်တုခကပြောပါရယ်
ဒီမင်းပြားဘက်မှာလည်းမနေ့ကနေပြီးတော့အဲဘာမှစစ်တပ်ဘက်ကဒီထိုးစစ်ရှင်ဖို့တက်လာတဲ့ကျွန်တော်တို့ဘက်ကဒီထိတဲ့တိုက်ပွဲဖြစ်တာလည်းရှိတယ
်။တမတော်သတင်းမှန်ပြန်ကြားရေးဖွဲ့သွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့ဘူရီတောင်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရှိသေးဘူးလို့ဆိုသလိုမနေ့ကမင်းပြားမြို့နယ်ပန်းမြောင်ကျေးရွာဘက်မှာတမတော်ရင်နစင်မိုင်းခွဲတိုက်ခတ်ခံရကြောင်းပြောပါတယ်
။အဲဒီမှာတော့ကျွန်တော်တို့လက်ကူးကြည့်မသိသေးဘူး။မနေ့ကတော့ကျွန်တော်တို့ပန်းမြောင်ကြီးရပါမှာလည်းမိုင်းနဲ့တိုက်ခိုက်တာရှိပါတယ်။အဲဒီမှာတော့ကျွန်တော်တို့ကစစ်သုံးမော်တော်ရင်တစ်စီးနဲ့တိုက်ခိုက်တာဖြစ်တယ်။မော်တော်ရင်တော့အနည်းငယ်ပျက်စီးသွားတယ်။လူလုံးခွဲတာတော့မတော်ဖြစ်ပါတယ်။မောင်းလို့ရပါတယ်။ဆန်နဲ့ထိတိုက်ခံရရှိမှုတော့မရှိဘူးပြ
။ဒီကနေ့မှလည်းရတိတ်တော်မြို့နယ်ဂျိန်တော်ကြီးရွာထဲကိုမြန်မာစစ်တပ်ဘက်ကပြစ်ခတ်ပြီးဝင်ရောက်ခဲ့လို့ရွာသားတွေတိမ်းရှောင်နေရကြောင်းကြီးရွာရမီရဖတ်သူကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲတွေနှစ်စဉ်လိုလိုဖြစ်ပွားနေပြီးစစ်ရှောင်ရွာသားတွေကလည်းပုံမှုတိုးပွားလာနေပါတယ်။မ
ညီမဆိုးရရဲ့ငင်းချမ်းရေးကော်မရှင်နဲ့ရခိုင်လက်နက်ကန်ဖွဲ့အေးအေးပါဝင်မြောက်ပိုင်းမှာမိတ်လေးဖွဲ့ကိုရှစ်တရင်ပါတနင်္လာနေ့ကျရင်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့တေချာသလောက်ရှိနေပြီဖြစ်ပေမဲ့လည်းရခိုင်ပြည်နယ်ဟာအပြစ်ခရရစရေးတေရထဲမှာမပါဝင်တာကြောင့်တိုက်ပွဲလျှော့ချရေးဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ဖေဒရင်းနောက်နိုင်ငံကိုပြပြတော့ဖြစ်ပါတယ်အခုတစ်ခါတော့ထိုင်းနိုင်ငံမှာတည်ရန်ချမှတ်ခံထားတဲ့မြန်မာနိုင်ငံသားနှစ်ယောက်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်လေကျွန်းလူသားမှုနဲ့တည်ရန်ချမှတ်ခံထားတဲ့မြန်မာလူငယ်နှစ်ယောက်လွတ်မြောက်ရေးထိုင်းပြည်မင်းမြတ်စီအစနာခံပန်ကြားဖို့အတွက်ဗိုလ်ရုံးကဘန်ကောက်မြို့တော်မှာလုပ်တဲ့ဆွေးနွေးပွဲတစ်ခုတွင်လက်မှတ်ကောက်ခံခဲ့တ
data ya pak pozimia furama gulu lama kau jaraba. Jangan gurau bi mabain terenda kuzo taka terus mimia mira terenda ibu tawarik mia.
Mangsor lene mangwinsor tunduye yugan gu time bohu dia yonga be cha lai bi time bi yin mimia sigo ya chau se duen tana kansa tembo time juo song si niwi ka biensi niye chima be bangkau ma tongye cha jima niye. ASEAN Yabat Poesimia Forum Ma, Mimananga Lu Huy, Tejua Lushadurika, Digi Sago, Biogun Yabu, Siyong Loso Nangabi, Gao Yulu Yai, Lamadugule, Time Payin Sigo, Bibu Dwama Pipare. D Furango, Lukonea Lao Deyao Nabi, ASEAN Dida Dunga, Tabawa, Bawintin, Lu Huy, Gisari, Tedun Sunuye, Chema, Shu Biang Lubari, Gisagule, Gana Dia, and Nina Tedunbi, Drue, Mugisagule, Tedun Sina Bibu, Downsu Gayalo, D Lushamugo, Usangwe, Nino Chimimimae, Musang Taraita, Uau Miuminga, Fuyoyego, Kulu Biobare.
Digaro General D through Lamadino Copido. တစ်ခါမှာကျွန်တော်ထိုင်းပြည်ကိုအတနာခံစားပူတဲ့စာထဲမှာပူတွေ့ပြီးတော့ထည့်ဖို့အတွက်လှုပ်ဆောင်တာဖြစ်ပါတယ်ဗျ။ဒါကြောင့်လဲဆိုတော့ဒီဖိုရမ်ကဒီမောနိုင်ငံပါဝင်အရှိတောင်အာရှစစ်တနိုင်ငံကစီရဲစုတွေပါဝင်တယ်။ရွှေပြောင်းလို့သမားတွေလုံခြုံမှုရယ်ရွှေပြောင်းလို့သမားဖြစ်ပေမဲ့မှန်ကန်တဲ့တရားစီရင်မှုတွေရရှိဖို့အတွက်ဒါတို့ဆွေးနွေးတဲ့အချိန်မှာကျွန်တော်ခုနလိုမျိုးမြန်မာနိုင
ွန်းတို့နှစ်ယောက်ကိစ္စကိုဒီဖိုရန်အစည်းအဝေးမှာထည့်သွင်းမထားပေမဲ့မြန်မာဘက်ကတောင်းဆိုခဲ့လို့ထိုင်းဘက်ကစီစဉ်တဲ့အဖွဲ့တွေကရောကြံတဲ့အာဆီယံအဖွဲ့တွေကပါလက်ခံခဲ့ကြပြီးပထမဆုံးအငင်းမပွားပဲကြံရတဲ့ထောက်ခံချက်ရနိုင်ခဲ့တယ်လို့ဦးအောင်မျိုးမင်းကပြောပါတယ်။ထိုင်းရှိနေများကောင်စီကလည်းဒီအမှုကိုတောက်လျှောက်ပါဝင်ကူညီနေပြီးထိုင်းနိုင်ငံရဲ့တရားစီရင်မှန်တိုင်းပြုပြင်ပြောင်းလဲမယ်လို့ပြောနေရလဲရှိပါတယ်။သူတို့နှစ်ယောက်ကိုအတင်းအကျပ်ဝန်ခံခိုင်းတာကြီးတွေ့နေရတဲ့ဆိုတဲ့အချက်လက်တွေကိုထိုင်းနိုင်ငံရှိနေများကောင်စီကထောက်ပြခဲ့ပြီးဒါကိုလည်းဒီနေ့ဖိုရန်တက်ရောက်လာတဲ့သူတွေကိုရှင်းပြခဲ့ကြောင်းဦးအောင်မျိုးမင်းကပြောပါတယ်
။မနေ့9နိုင်ရကျွန်တော်တို့အခုချိန်ကြီးလက်မှတ်ကောက်တဲ့ချိန်မှာလက်မှတ်ပေါင်း400ကျော်ရတယ်။အဲ့တော့ဆက်ပြီးတော့မနေ့ဖြန်ဒီနေ့ဆက်ပြီးတော့ကောက်အဲ့ဒီမှာလာပြီးတော့လက်မှတ်ထိုးတာထိုင်းမှာရှိတဲ့အရက်ဖက်လူမှုဖွဲ့စည်းတွေ CSO တွေကိုယ်တိုင်ပါဝင်တာတွေ့ရပါတယ်။အဲ့တော့ဖြစ်ဖြစ်တဲ့အကြောင်းအရာအမှန်တိုင်းသိတဲ့အခါမှာလူသားချင်းစာနာမှုကူညီမှုအနေထားရောမှန်ကန်တဲ့တရားစီရင်ရရှိဖို့ကိစ္စရောရှေ့ပြောင်းလုပ်သမားဆိုတဲ့ချူတောင်းကရောအကုန်လုံးနှိပါဒါကိုထောက်ခံကြတာတော့တွေ့ရပါတယ
်။သူတို့နှစ်ယောက်လွတ်မြောက်ဖို့ရခိုင်ပြည်နယ်စစ်တွေမြို့မှာလည်းရဟန်းတော်အင်အား300လောက်ကစုတောင်းပွဲတစ်ခုလုပ်ခဲ့ရပါ။ဦးဆောင်ပါဝင်ခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမြို့စီကံထိန်းသိမ်းရေးနဲ့ကူညီဆောက်ရှောက်ရေးရဟန်းတော်များအဖွဲ့ကတာနာရန်တီကြောင်းနိုင်စေရတော့ဦးတံမီကာကအခုလိုမိန့်ပါတယ်။
ဒီကလေးတွေပြန်လဲလာဖို့တော့ဦးဇင်းတို့ကအခြားတင်းနေကျင်နေဒီမှာလေးတော့ဟိုရှာရွေတွေရောနောက်တော့ဒီမုတ်ကိုကြီးတွေရောခုလိုစွတ်တုံးနေကြတော့ဒီကလေးတွေကမမနေတော့လည်းဖြစ်တယ်သူကတော့ဦးဇင်းတို့တခိုင်ဒေသကကလေးတွေဖြစ်တဲ့အကြောင်းကိုလိုဦးဇင်းတို့ဟိုမှာတာဝန်လေးရှိတယ်လို့ဦးဇင်းတို့ခံယူပြီးတော့ခုလိုစွတ်တုံးပွဲကိုလည်းရရှိဖြစ်ပါတယ
်။ထိုင်းနိုင်ငံဆိုင်ရာမြန်မာတမ်မတ်ဦးမျိုးမြင့်တန်းကလည်းစက်တင်ဘာ9ရက်တုန်းကနွတ်ထပ်ပူကြီးခရိုင်အချင်းတော်ကိုသွားခဲ့ပြီးဒီလူငယ်နှစ်ယောက်နဲ့တွေ့ခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနေ့မှာပဲထိုင်းနိုင်ငံရှိနေများကောင်စီနဲ့လည်းတွေ့ခဲ့ပြီးထိုင်းပြည်ရင်မင်းမြတ်စီတင်မဲအတနာခန်းစာပြင်ဆင်ဖို့အသေးစိတ်အချက်လက်တွေကိုဆွေးနွေးခဲ့ကြပါတယ
်။ဖြေသတင်းနောက်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတူစိတ်ကြွဆေးပြားရည်နဲ့ဖမ်းခံလာရတဲ့အကြောင်းကိုပြောပြချင်ပါတယ်။ထိုင်းဘက်ငွေတသန်းနှသိန်းဘူးလောက်ကာလတန်ကြီးရှိတဲ့ဒီစိတ်ချဆေးပြားတွေနဲ့အတူမြန်မာနိုင်ငံသူတဦးကိုထိုင်းအာရဘိုင်တွေကပုံထူးနေမှာဖမ်းမိလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောင်မြို့ကနေဘန်ကောက်မြို့တော်ကိုသွားတဲ့ကားစီးပေါ်ကနေအဲ့လိုဖမ်းမိလိုက်တာဖြစ်ပါတယ်။နောက်ထပ်တန်ကြားရှိသူတဦးကိုလည်းထိုင်းအာရဘိုင်တွေကရှာဖွေနေတာကြောင့်မဲဆောင်မြို့ပေါ်မှာရှောင်းတခင်စစ်ဆေးတာတွေနဲ့ဖမ်းဆီးတာတွေလည်းရှိနေပါတယ်။အပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
စတေမာလာဆယ်ရနေမနေ့ပိုင်းမှာပဲထိုင်းမြန်မာနယ်ဆက်မဲဆောက်မြို့ကနေဘန်ကောက်ကိုထွက်ခွာလာတဲ့ဘန်ကောက်ပေါ်မှာလိုက်ပါလာတဲ့အသက်36နှစ်အရွယ်မြန်မာနိုင်ငံသားနော်မူဆိုတဲ့အမျိုးသမီးတဦးကိုဘန်ဝေဟင်နယ်ဆက်ဂိတ်မှာထိုင်းအမှတ်14စစ်တပ်ကမတင်ငါလို့ရှာဖွေခဲ့တာဖြစ်ပါတယ်။နော်မူဟာတခြားမျိုးသမီးတဦးရဲ့ထိုင်းနိုင်ငံသားကပ်ကိုယူသုံးလာတာကိုစစ်ဆေးတွေ့ရှိခဲ့ပြီးသူမကိုကားပေါ်ကနေရဲဂိတ်မှာစစ်ဆေးဖို့အတွက်ဖမ်းဆီးထားခဲ့တာပါ။စစ်ဆေးနေချိန်နော်မူဟာမူပြက်နေပြီးအိမ်သာတက်လို့ကြောင်းမကြာခဏတောင်းဆိုနေတာကြောင့်အမျိုးသမီးရဲမေနဲ့သူမရဲ့ခန္ဓာကိုယ်ကိုစစ်ဆေးခဲ့ရမှာစိတ်ကြွဆေးကြားတွေကိုခန္ဓာမှာပတ်ပြီးတဲဆောင်လာတာကိုတွေ့ရှိသွားခဲ့ပါတယ်။မူရစေဝါခွင်းဆက်တီကိုဆက်လက်စစ်ဆေးရင်းဖမ်းမိတဲ့အမျိုးသမီးနဲ့အပေါင်းပါတဦးကိုလည်းထိုင်းရနာပိုင်းတွေကလိုက်လံရှာဖွေနေကြောင်းအလုသမားရေးဆောင်ရွက်နေသူတဦးဖြစ်တဲ့ဦးအောင်တင်ကပြောပြပါဗျာ
။အကုန်လုံးဖြစ်တဲ့ဒီခုမဲသားတော်မှာဖမ်းပြီးမနက်ကလည်းဖမ်းတယ်မနေ့ကလည်းဖမ်းတယ်ဒီနေ့အဲဒီဆက်ရုံနဲ့အလုပ်ရုံနဲ့အဲဒီအမျိုးသမီးကလွတ်နေတာဆိုတော့အမျိုးသမီးကလိုက်တာအမျိုးသမီးကတော့အဲဒီခုလွတ်နေတဲ့စစ်ဆေးရေးပြင်မှန်းတဲ့အတွေ့အပါအပေါင်းပါပေါ့။ဒီကအဲ့ဒါမူရစီဝါပြေးလဲမူရစီဝါမီဒီယာခါကြတာအစိုးရပေါ်လာအဲ့မျိုးသမီးကမူရစီဝါနဲ့ပတ်သက်ပြီးဒီအမျိုးသမီးကသူကပုံကူးနေတာကြားပြီ
အခုဆိုရင်မဲဆောက်ကနေဘန်ကောက်တက်တဲ့အဝေးပြေးလိုင်းကားတွေကိုဂိတ်အဆင့်ဆင့်ချပြီးစစ်ဆေးနေတယ်လို့မူရစီဝါတွေတွေ့ရှိခဲ့တာကြောင့်အထူးစစ်ဆေးရေးဂိတ်တွေပါချထားပြီးစစ်ဆေးနေတယ်လို့လည်းဆိုပါတယ
်စစ်ဆေးဂိတ်တွေကတော့သူတို့ပုံမှန်အတိုင်းနဲ့ပို့ပြီးတော့စစ်တယ်သူတို့ဟိုအတင်ငါလိုက်လို့ဆိုစစ်ချာပြေးချာတော့စစ်ချာအကုန်လုံးဆက်ဒီလိုအထူးဂိတ်ဒီကိစ္စကမျိုးဆိုလို့ဖြစ်ပြီးဖန်တော့
မူရစေဝါတည်ဆောင်လာတဲ့မြန်မာနိုင်ငံသူအမျိုးသမီးကတော့မူရမောင်ကိုသမားတွေကအလုံးရေ4000နီးပါးလောက်ရှိတဲ့စိတ်ကြွစည်းတွေတည်ဆောင်ကားအဖြစ်သူမကိုဘန်းငွေ1000ပေးခဲ့ပြီးဘန်ကောက်ကိုတည်ဆောင်ခိုင်းခဲ့တာဖြစ်တယ်ဆိုပြီးဝန်ခံထွက်ဆိုခဲ့ကြောင်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင
်ထိုင်းချီဇိုင်ဗီသတင်းတော့မအေးမှသတင်းပေးပို့ခဲ့တာပါ VA မြန်မာပိုင်းရဲ့အချက်အလက်နဲ့ညနေခင်းအစီအစဉ်တွေကိုလိုင်းလိုမီတာ19 19နဲ့25တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VA ညနေပိုင်းရေဒီယိုအစီအစဉ် PP ချင်းမှာပဲ VA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဆိုတော့ရှင်နေတဲ့ VA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet စာမျက်နှာနဲ့ဒူ Facebook page မှာလည်းအလွယ်တကူဝင်ရောက်ဖတ်ရှုပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ channel ရေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြီးညာပြီးမှဖြစ်ပါတယ
်။အမေရိကန်တရုတ်နိုင်ငံကကုန်သွယ်ဆိုင်ရာစစ်မြေဆွေးနွေးပွဲတွေပြန်ဆောက်ဖို့ပြင်ဆင်နေကြမှာပဲရင်းနှီးမှုပြသတဲ့အစီအစဉ်တစ်ခုကိုတရုတ်နိုင်ငံကဒီနေ့ပဲကြီးညာလိုက်ပါတယ်။ဝါသားနဲ့ပေဗီဆက်တို့လိုအမေရိကန်လေယာဉ်ထွက်ကုန်တွေကိုဝယ်ယူဖို့စဉ်းစားနေတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောင်းရကောင်ဖန်းကပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုအရေးယူနိုင်မှုစစ်ဆေးမဲ့လုပ်ငန်းစဉ်မှာလုပ်ပိုင်ခွင့်အာဏာတတ်မှတ်ပြတ်ထက်မဲ့ဆုံးဖြတ်ချက်တည်းကိုအောက်လွှတ်တော်တရားရေးကော်မတီကဒီနေ့မျိုးခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။မျိုးခွဲဖို့စီစဉ်ထားတဲ့ဆုံးဖြတ်ချက်မှာတော့သမ္မတပေါ်တရားစွဲနိုင်မဲ့လုပ်ငန်းစဉ်အတွက်အကြံပြုချက်တွေရရှိနိုင်အောင်ကော်မတီဥက္ကဋ္ဌကအစည်းအဝေးတွေကျင်းပခွင့်ပေးနိုင်မှုလည်းပါဝင်ပါတယ်။အမေရိကန်ပြည်အစိုးရမှဒီမိုကရက်ပါတီကနေသမ္မတလောင်းဖြစ်ဝင်ရောက်အရွေးခံနိုင်မှုကြိုးစားနေသူ၁၀ရောက်ရဲ့စကားစစ်ထုတ်ပွဲကိုဒီကနေ့ပြုလုပ်မှာဖြစ်ပါတယ်။ဒီကနေ့စကားစစ်ထုတ်ပွဲမှာတော့သမ္မတလောင်းဖြစ်လာကိုပြိုင်ဆိုင်နေသူတွေထဲမှာလူချက်များနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တက်လွတ်တော်မှတ်တည်ဖြစ်ကြတဲ့အဲလစ်ဘက်ဝါရင်နဲ့ဘန်နီဆန်ဒါတို့ဘာတွေပြောမလဲဆိုတာကိုအတိတ်ကအာရုံစိုက်ကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဘင်္ဂလားဒေ့ရှ်ရဝင်ကြရနေရပြန်ရေးမအောင်မမြင်ဖြစ်ရတာမြန်မာစုရမှာတာဝန်ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနေရပြန်နိုင်မှုကြိုးပမ်းရမှာရဝင်ကြရယုံကြည်စိတ်ချလာအောင်မြန်မာစုရဘက်ကဆောင်ရွက်နိုင်တာမတွေ့ရတဲ့အကြောင်းဝန်ကြီးချုပ်ရှိခါစီနာကမနေ့နောက်မိတ်မှာပဲလွှတ်တော်မှာပြောဆိုလိုက်တာပါနိုင်ငံကြီးနေရပြန်ရေးစီစဉ်နေအကောင့်ထဲမဖော်နိုင်သေးပဲဖြစ်နေချိန်မှာပဲအပြန်အလှန်ဝေဖန်မှုတွေထွက်ပေါ်နေတာပါ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ဂျိုးဂယ်ဖြစ်ပါတယ် VOA American တန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9.25 32 51နဲ့9.190တို့ကနေထပ်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါလို့ခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from the Voice of America,
Washington. From Washington.